ကျမတော်မူပါစဒူတော်မောင်ရေငါတို့စီမှာနိုင်ငံသားရုပ်ရှင်ကားတွေမရောရပိတ်ပင်ထားတော့ဘာမှကြည့်စရာမရှိဘူးငါတူအဲ့ဒါတွေမကြည့်ရတော့ Skynet နဲ့ Fight Network ကနေလွှင့်နေတဲ့နိုင်ငံသားရုပ်ရှင်တွေဘက်ကိုပြန်လှည့်ရတယ်အဲ့ဒီခါမှလည်းပိုးပြီးစိတ်ဆင်းရဲရပါတယ်ငါတူဘာဖြစ်လို့လဲဆိုတော့သူတို့လွှင့်နေတဲ့ရုပ်ရှင်တွေကဟိုးလွန်ခဲ့တဲ့14 5နှစ်ကပြပြီးသားကားဟောင်းတွေဖြစ်နေလို့ပါပဲကွယ်အဲ့ဒီကားဟောင်းတွေကိုထက်ခါတလဲလဲချိန်ဖန်များစွာပြန်ပြန်ပြီးပြနေတော့TV တောင်ရိုက်ခွဲကျင်တဲ့စိတ်တွေဖြစ်လာပါတယ်။ရုပ်ရှင်မှမဟုတ်ပါဘူး။အခြားအစီအစဉ်တွေလည်းထို့အတူပါပဲငါတူ။ပြပြီးသား program တစ်ခုကိုအကျဉ်းကြီးရာနဲ့ချီပြီးပြန်ပြန်လွှင့်နေတာကြီးသူကိုစိတ်အနှောက်အယှက်ဖြစ်စေပါတယ်။တကယ်တော့ပြည်သူတွေစီကအခအကျဉ်းငွေယူထားတဲ့ရုပ်သံလိုင်းတွေအနေနဲ့ပြည်သူတွေကိုထိုက်တန်တဲ့ဝန်ဆောင်မှုပြန်ပြီးပေးရမှာပါ။ဒီလိုမှမဟုတ်ရင်တော့ပြည်သူတွေစီကငွေကြေးကိုလိမ်ညာပြီးယူနေတာနဲ့အတူတူပါပဲ။ Final Web အတွက်လစဉ်ကြီးက9500ကျပ်ပေးရပြီးSkynet ကတော့လစဉ်ကြီး 13,500 ကျပ်ပေးရပါတယ်။အဲဒီမှာ Skynet ကပြည်သူတွေကိုထတ်ပြီးဂုတ်သွေးစုပ်ပြန်ပါတယ်။ဘယ်လိုဂုတ်သွေးစုပ်ထားသလဲဆိုတော့လစဉ်ကြီး 13,500 ကျပ်အပြင် deposit 13,500 ကျပ်တစ်လစာကိုကြိုယူထားပါတယ်။အခအကျဉ်းဝင်နဲ့ကြီးတဲ့သူတွေဟာ3နှစ်ဆက်တိုက်လစဉ်ကြီးပေးသွင်းပြီးမပြတ်မကွက်ကြီးမှ deposit ကိုပြန်ထုတ်ပေးပါတယ်။ကြားထဲမှာတစ်လလောက်မကြီးဖြစ်တာနဲ့ကြိုတင်ငွေပြန်မထုတ်ပေးတော့ပါဘူး။ဒါဟာ Skynet ဘက်ကရုပ်တံကြီးသူတွေဘက်ကိုတစ်ဖက်သက်အသာစီးယူထားတဲ့အနေထားပါပဲ။ပြည်သူတွေအဖို့မှလည်းအခြားရွေးချယ်စရာရုပ်တံလိုင်းမရှိဘဲ Skynet နဲ့ Fight Network တခုပဲရှိတဲ့အတွက်ကြောင့်သူတို့ပြုသမျှနှုတ်နေရတဲ့အနေထားဖြစ်နေပါတယ်ငါတူ။အမှန်တော့ဒီလိုဖြစ်ရတာဟာ Crony တွေရဲ့ဈေးကွက်လက်ဝကြီးအုပ်ထားမှုကြောင့်ဆိုရင်မမှားပါဘူး။အရင်စစ်အစိုးရလက်ထက်ကတည်းကပြဋ္ဌာန်းထားပြီးတဲ့ရုပ်တံလိုင်းဥပဒေဟာလွတ်လပ်ပြီးတရားမျှတတဲ့မီဒီယာရုပ်တံလိုင်းဖွံ့ဖြိုးတိုးတက်ဖို့အတွက်မဟုတ်ပဲခရိုနီတွေရဲ့အကျိုးစီးပွားကိုကာကွယ်ပေးထားတဲ့ဥပဒေဖြစ်နေပါတယ်ငါတူလက်ရှိလွှင့်နေတဲ့ရုပ်တံလိုင်းမှာဂန္ဓာစုံအတွက် Skynet ကုမ္ပဏီက9လိုင်းနဲ့ Forever ကုမ္ပဏီက3လိုင်းရယူထားပြီးအစ်စ်ထန့်လွှင့်မဲ့ရုပ်တံလိုင်းက9လိုင်းပဲဖြစ်တာကြောင့်လုပ်ငန်းတစ်ခုလုံးရဲ့လုပ်ကွက် 90 ရာခိုင်နှုန်းကျော်ကို Forever ကုမ္ပဏီနဲ့ Skynet ကုမ္ပဏီကရယူထားပြီးဖြစ်နေပါတယ်ငါတူရုပ်တံလိုင်းလွှင့်မဲ့ကုမ္ပဏီတွေဟာဒန်းတူအခွင့်အရေးရှိရမှာဖြစ်ပေမဲ့လုပ်ငန်းအလိုက်လုပ်ကင်ခွင့်မှာဒီကုမ္ပဏီနှစ်ခုတည်းက90ရာခိုင်နှုန်းလက်ဝကြီးအုပ်ထားသလိုဖြစ်နေတဲ့အတွက်တရားမျှတမှုမရှိပါဘူး။ဒါအပြင်ပုံနှိပ်မီဒီယာလုပ်ငန်းကလုပ်ငန်းရှင်တွေရုပ်သံမီဒီယာဘက်လှည့်မလောက်အောင်ဥပဒေနဲ့ကန့်သက်ထားပြန်ပါတယ်။ဘယ်လိုကန့်သက်ထားသလဲဆိုတော့ပုံနှိပ်လုပ်ငန်းတစ်ခုခုထူထောင်ထားတဲ့လုပ်ငန်းရှင်တွေဟာရုပ်သံမီဒီယာမှာ30ရာခိုင်နှုန်းထက်ပိုပြီးလုပ်ပိုင်ခွင့်မရှိလို့ကန့်သက်လိုက်ပါတယ်။ဒါဟာအစ်စ်ချက်ထွင်မဲ့ရုပ်သံမီဒီယာ၅ခုအတွက်ဝင်ရောက်ရှင်ပြိုင်မဲ့လုပ်ငန်းရှင်တွေကိုဖိနှိပ်ပြီးလက်ရှိလဝကြီးအုပ်ထားတဲ့ခရိုနီတွေကိုအကာအကွယ်ပေးလိုက်တာပါပဲ။ဒီဥပဒေဟာအရင်စစ်အစိုးရလက်ထက်မှာရေးဆွဲခဲ့တဲ့ဥပဒေဖြစ်ပြီးတရားမျှတသွားရှင်ပြိုင်လိုတဲ့တီထွင်ကြံစလိုတဲ့လုပ်ငန်းရှင်တွေကိုတားဆီးပိတ်ပင်ထားတာဖြစ်တဲ့အတွက်ကြောင့်အစိုးရအသစ်နဲ့ပြန်ကြားရေးဝန်ကြီးဌာနကဥပဒေအသစ်ထုတ်ပြန်ပြီးခရိုနီတွေရဲ့ဈေးကွက်လဝကြီးအုပ်မှုအနေထားကိုကာကွယ်ပေးရပါလိမ့်မယ်။ဒီလိုကာကွယ်ပေးခြင်းအပြင်ပြည်သူတွေကိုဂုတ်သွေးဆုပ်ပြီးကို့ကောင်းကျိုးတစ်ခုတည်းကိုသာရှေ့ရှုတဲ့ရုပ်သံမီဒီယာတွေနေရာမှာကို့အတွက်ကောပြည်သူတွေအတွက်ပါအကျိုးရှိတယ်မဲ့ရုပ်သံမီဒီယာတွေပေါ်ပေါက်လာမှာဖြစ်ပါတယ်ငါတို့နောက်ပြီးငါတို့စီမှာရုပ်သံမီဒီယာတွေအတွက်ပေးနေရတဲ့လစဉ်ကြီးတွေကငါတို့ရတဲ့ဝင်ငွေနဲ့ဆိုများပြားလွန်းနေပါတယ်ငါတို့ငါတို့နိုင်ငံသားတွေထက်ဝင်ငွေပိုများတဲ့အိန္ဒိယနိုင်ငံတွေမှာတော့ရုပ်သံလိုင်းတွေကိုကြီးဖို့အတွက်ပေးနေရတဲ့လစဉ်ကြီးတွေကငါတို့နိုင်ငံကရုပ်သံလိုင်းတွေကိုပေးနေရတဲ့အခအကျဉ်းငွေထက်နည်းနေပါသေးတယ်။ဒါကိုပြန်ပြီးစီစစ်ပေးသင့်ပါတယ်။ခရိုနီလက်ဝကြီးအုပ်တဲ့ဈေးကွက်စီးပွားရေးရှိနေသမျှငါတို့ပြည်သူတွေဟာလည်းသူတို့ပြုသမျှနှုနေကြအောင်ပါပဲငါတို့။နောက်ပြီးထုတ်လွှင့်တဲ့အစီအစဉ်တွေဟာလည်းပြည်သူတွေရဲ့လက်ရှိဘဝနဲ့အရန်ကိုကွာဟလွန်းနေပါတယ်။စားကြမယ်၊တောက်ကြမယ်ဆိုတဲ့အစီအစဉ်လိုဟာမျိုးတွေမှာအခြေခံလူရန်းစားတွေနဲ့လူလက်တန်းစားတွေဘယ်လိုမှအနားမသိနိုင်တဲ့ဆိုင်ကြီးကနားကြီးတွေကအစားအသောက်မျိုးစုံကိုဘယ်လိုကောင်းကြောင်းဘယ်လိုချက်ပြုတ်ထားတယ်ဆိုတဲ့အကြောင်းမစားရဝကမန်အစီအစဉ်တွေနဲ့တင်ဆက်ပြသနေပါတယ်။တယောက်စာအတွက်တောင်မြန်မာငွေတောင်းကနန်းလောက်ကုန်ကြတဲ့ဒေါ်လာငွေနဲ့ရှင်းရတဲ့စားအသောက်ဆိုင်တွေဟာငါတို့လိုပြည်သူတွေနဲ့ဘာမှမသက်ဆိုင်ပါဘူးတူတော်မောင်။နောက်ပြီးမိတ်ကပ်ဖန်ဒီရှင်တွေရဲ့အလှမျက်နှာပြုပြင်နေတဲ့ပုံတွေတန်ဖိုးကြီးအင်းကြီးဒီဇိုင်းဆန်းဆန်းကလေးတွေချုပ်လုပ်ဖန်ဒီနေပုံကိုနေ့စဉ်နေ့တိုင်းတင်ဆက်ပြသနေတာဟာလေငါတို့တိုင်းပြည်အတွက်ဘာမှအကျိုးကျေးဇူးဖြစ်မလာဘူးလို့ပြောကြင်ပါတယ်ကွယ်ဒီအစီအစဉ်တွေအစားလူငယ်လူရယ်တွေအတွက်အကျိုးရှိစေမဲ့ program တွေကိုအစားထိုးပြသစေခြင်းပါတယ်ကဲပါလူကလေးရေနိုင်ငံတော်အတိုင်းပင်ခံပြောသလိုနောက်တစ်ချိန်မှာဖွံ့ဖြိုးမှုမိတ်ဖယ်လို့ခေါ်ဆိုနိုင်မဲ့ငါတို့ပြည်သူတွေဘက်ကိုလည်းညံ့နာမှုမဲ့သူတော်ကောင်း ခရိုနီတွေကမြန်မြန်ပေါ်ထွန်းလာပါစေလို့အဘတို့ဆူတောင်းလိုက်ကြတာပေါ့ကွယ်ဒီတစ်ပတ်မှာတော့တလောက်ပါပဲငါတူမင်းလည်းအားရင်ငါစီစာပြန်ရေးပါအောင်မင်းရဲ့စာကိုမျှော်နေမယ်ချစ်လာစွာသောမင်းရဲ့အဘစန်နီဦး